This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG အနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးရောကနေကြေဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ပထမဆုံးအနေနဲ့ရေဒီယို NUG ရဲ့အစီအစဉ်တင်ကောင်းတို့ချက်ကိုရန်နိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင
်ရေဒီယို NUG တော်ရစင်များမင်္ဂလာပါခင်ဗျာကိုကျန်စပြီး2024ခုနှစ်ຫນွေမာလာ29ရက်နေ့မနက်ခင်းမှာတင်ပြပေးမယ်။ Radio NUG စီးရီးသတင်းများကိုကျွန်တော်ဇန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ဘေဒနိုးနယ်မြေပြည်သူ့ကာကွယ်ရေးတပ်မတော်နမောင်းမြို့နယ်တပ်ရင်းဂျိုးချာနီတပ်ဖွဲ့တပ်ရင်းမှကြာဆုံးနေဆိုတဲ့သတင်းပဲဖြစ်ပါတယ်။ဘေဒနိုးနယ်မြေပြည်သူ့ကာကွယ်ရေးတပ်မတော်နမောင်းမြို့နယ်တပ်ရင်းဂျိုးချာနီတပ်ဖွဲ့တပ်ရင်းမှကိုအောင်ဟင်းဖြိုးခေါ်ရဲဘော်ဇူကြီးဟာနှွေမာလာ25ရက်နေ့မှာဆီယနာရှင်ဖက်စစ်မိဇာတို့အားခုခံတော်လန်ကဓမ္မပတ်တော်သားအဖြစ်ရက်တည်ရင်တော်လန်ရင်အတွက်ပေးဆက်ခါဘိုးယုံမတိုက်ပွဲတစ်ခုအတွင်းမြင့်မြတ်စွာကြာဆုံးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဤရာရှင်မြို့နယ်ဘကိုးယုံမတနေရာမှာစစ်ကောင်စီစစ်ကြောင်းနဲ့တိုးကရှေ့မှကာပစ်ပေးရင်ကြာဆုံးခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။အခုတခါမထောစကန်းကထွက်ပြေးတဲ့စစ်ကြောင်းဂျာပြက်တိုက်ခရာ10ဦးသေဆုံးဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ဂင်းပြည်နယ်ဖာပုံမြို့နယ်မထောစကန်းမှာထွက်ပြေးတဲ့စစ်ကြောင်းအားဂင်းမျိုးသားလူမျိုးရေးတပ်မတော် KNLA ပူးပေါင်းတပ်တွေကဂျာပြက်တိုက်ခရာ10ဦးသေဆုံးပြီးထိခိုက်ဒဏ်ရာရမှုများရှိကြောင်း KNLA တပ်မဟာ9ကသတင်းထုတ်ပြန်ထားပါတယ်။နှွေမာလာ22ရက်မှာ KNLA ပူးပေါင်းတပ်ဟာဖာပုံမြို့တောင်ဘက်ရှိမထောရွာအခြေစိုက်အမှတ်8စစ်စင်ကူကဲမှုဌာနချုပ်စကခ8လက်အောက်ခံချင်းမြတ်တရင်ကမာယ404 409 408ပူးပေါင်းစကန်အားအပိသက်သိမ်းပိုင်နိုင်ခဲ့ပြီးအဲ့ဒီကမ္ဘာစစ်သားများဟာမထောရွာတောင်ဘက်ရှိကဆဲသဲပလဲတောင်သုံးလုံးနဲ့ထွေသီးဦးခွေးသေးစကန်တို့ထံဆုတ်ခွာပြေးခဲ့ရာ GNLA ပူးပေါင်းတပ်တွေကလိုက်လံပြီးဂျားပြက်တိုက်ခတ်ခဲ့ခြင်းဖြစ်တယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ပွဲများတွင်စစ်တပ်ထံမှ RPG 7တလက်နဲ့ဂျီဘူး38လုံး81မမတလက်နဲ့ဂျီ6လုံး Rifle 19လက်အပါအဝင်ခဲယမ်းများဆက်သွယ်ရေးစကားပြောစက်နဲ့မိုင်းများကိုသိမ်းဆည်းရရှိခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတကနေပြီးတော့ MICC2 ခမတို့ရှာဒူဝေါနေပညာတပ်ဖွဲ့ရဲ့ Cloud Drone အဖွဲ့နဲ့ 11-17 ချုပ်နေပြီးတော့စစ်တိုင်းဌာနတို့ပူးပေါင်းပြီး Fixed Wing Drone နဲ့တိုက်ခိုက်ခဲ့တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါလေ။ကြီးရည်လေးညီနိုင်ကုတ်ကရဲမှုဗိုလ်ချုပ်ကြီးမောင်မောင်အေးရဲ့တားဖြစ်သူမင်္ဂလာအဲ့ခံပွဲကျင်းပနေတယ်။နေပြီးတော့ MICC2 ခမတို့2024ခုနှစ်နိုဝင်ဘာလ25ရက်နေ့ကရှာဒူဝေါနေပညာတပ်ဖွဲ့ရဲ့Cloud Drone အဖွဲ့နဲ့ 11-17 ချုပ်နေပြီးတော့စစ်တိုင်းဌာနတို့ပူးပေါင်းပြီး Fixed Wing Drone နဲ့တိုက်ခိုက်ခဲ့တယ်လို့ရှာဒူဝေါကသတင်းထုတ်ပြန်ပါတယ်။နိုဝင်ဘာလ25ရက်နေ့မှာနေပြီးတော့ MICC2 မှာစစ်အုပ်စုကြီးရည်လေးညီနိုင်ကိုကဲမှုဗိုလ်ချုပ်ကြီးမမောအေးရဲ့တားဖြစ်သူမင်္ဂလာအဲ့ခံပွဲကျင်းပမှာဖြစ်ကြောင်းစစ်အုပ်စုခေါင်းဆောင်များတက်ရောက်မှာဖြစ်ကြောင်းသတင်းရရှိတဲ့အတွက်စနစ်တကျပြင်ဆင်တိုက်ခိုက်ခဲ့ခြင်းဖြစ်တယ်လို့ဆိုပါတယ်။ရှာဒူဝေါနေပညာတပ်ဖွဲ့ရဲ့ Drone တိုက်ခိုက်မှုကြောင့်လုံခြုံရေးဆောင်ရွက်နေတဲ့ရဲနဲ့စစ်သားတချို့ထိခိုက်ဒေဆုံးမှုတွေရှိခဲ့ကြောင်းလည်းသိရပြီးအခမ်းအနားတက်ရောက်လာကြတဲ့စေအိုစုဗိုလ်ချုပ်ချုပ်ဟာလည်းကြောက်လန့်ထွက်ပြေးကဝရုံးသုံးကားဖြစ်ခဲ့ကြောင်းနေပြီးတော့အတွင်းသတင်းရင်းမြစ်များထံကပြန်လည်ကြားသိရတယ်လို့ဖော်ပြပါတယ်။ရှာဒူဝေါနေပညာတပ်ဖွဲ့ရဲ့ Cloud Drone အဖွဲ့နဲ့နေပြီးတော့စစ်တိုင်းဌာနတို့ဟာပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကလည်းစစ်ကောင်းဆောင်မင်းအောင်လှိုင်ရဲ့တရုတ်ပြည်ခီးစဉ်ထွက်ခွာခြင်းနေပြီးတော့လေစိတ်တို့ Fixed Wing အသေးခံ Drone များနဲ့တိုက်ခိုက်မှုပြုလုပ်ခဲ့ပါတယ်ခင်ဗျာ။ အခုဆက်လက်ပြီးငဒရောင်မြို့နယ်ကွဲကစစ်ကောင်စီဌာနဆိုင်ရာများကိုဝန်ရောက်တိုက်ခိုက်ခဲ့တဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။မန္တလေးတိုင်းညောင်ဦးခရိုင်ငဒရောင်မြို့နယ်ကွဲရှိစစ်ကောင်စီလက်အောက်ခံလျက်စစ်ဌာနပြန်ကြားရေးဌာနစောက်လုပ်ရေးဌာနစစ်သွေးရေးဌာနတို့ကိုနိုဝင်ဘာလ25ရက်နေ့မနက်ပိုင်းကဝန်ရောက်စီးနင်းတိုက်ခိုက်ခဲ့တယ်လို့ပုပ်ပါ Gorilla Fox PGF ကသတင်းထုတ်ပြန်ထားပါတယ်။တိုက်ပွဲတွင်စစ်ကောင်စီလက်အောက်ခံရဲတပ်ဖွဲ့ဝင်များထွက်ပြေးသွားကြတာကြောင့်ဌာနဆိုင်ရာစာဝတ်စာတမ်းများကိုမိရှုဖျက်ဆီးခဲ့ပြီးစစ်ကောင်စီကနေရာယူခံစစ်တိဆောက်ထားတဲ့နေရာများကိုလည်းဖျက်ဆီးခဲ့တယ်လို့သိရပါတယ်။စစ်ကောင်စီထောက်တိုင်တွေကိုပြိုလဲစေဖို့ရည်ရွယ်တဲ့အဲ့ဒီစစ်စင်ရေးကိုပုပ်ပါ Gorilla Fox PGF ညောင်မြို့နယ်ပကဖပကံပြေဘလုံးတက်တောင်သာမြို့နယ်ပကဖညောင်ဦးခရိုင်တရင်ကမြင်းကြံခရိုင်တရင်3 21ပကံညောင်ဦးမြို့နယ်ပကဖတက်ခွဲ3ဘိုးလက်ရမြိုင်အဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့ခန်းနီးမြို့နယ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်စစ်ကောင်စီတပ်သား3ဦးအားလက်နက်နဲ့ဖမ်းဆီးရမိတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။ချင်းပြည်နယ်ခန်းနီးမြို့နယ်ချောင်းသုံးကကျေးရွာနီးဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်စစ်ကောင်စီတပ်သား3ဦးကိုလက်နက်ခဲယံတွေနဲ့ဖမ်းဆီးရမိခဲ့တယ်လို့နာဂပြည်သူ့ကာကွယ်တပ်ဖွဲ့NPDF မှသတင်းထုတ်ပြန်တာပါတယ်။နိုဝင်ဘာလ22ရက်နေ့ညနေ4နာရီခန့်ကချောင်းသုံးကရွာဘက်ကိုစစ်ကြောင်းထိုးလာတဲ့အင်အား30ခန့်ပါစစ်ကောင်စီစစ်ကြောင်းကိုသတင်းကြိုရတာကြောင့်စောင့်ကြိုတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တိုက်ပွဲတွင်စစ်ကောင်စီတပ်သား3ဦးအရှင်ဖမ်းဆီးရမိပြီး MA1 နှစ်လက်နဲ့ MA2 တစ်လက်ကိုသိမ်းဆည်းရရှိက PDF ရဲဘော်တို့လည်းအနည်းငယ်ထိခိုက်ဒဏ်ရာရှိခဲ့တယ်လို့သိရပါတယ်။အဲဒီတိုက်ခိုက်မှုကိုနာဂပြည်သူ့ကာကွယ်တပ်ဖွဲ့ NPDF နဲ့ခန်းနီးပြည်သူ့ကာကွယ်တပ်ဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတကားနထိုးကြီးမြို့ရဲစခန်းနဲ့ထွေဦးရုံးတို့ကိုဘုံသီးခုနှစ်လုံးကျဲချတိုက်ခတ်ခဲ့ရာ9ဦးသေဆုံးခဲ့ပြီး3ဦးပြင်းထန်ထန်ရရှိတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။နွေမာလာ26ရက်မနက်9နာရီဝန်းကျင်မှာနထိုးကြီးမြို့ပေါ်ရဲစခန်းနဲ့ထွေဦးရုံးတို့အားဘုံသီးခုနှစ်လုံးကျဲချတိုက်ခတ်ခဲ့ရာမှာ9ဦးသေဆုံးခဲ့ပြီး3ဦးပြင်းထန်ထန်ရရှိခဲ့တယ်လို့မြင်းစံခဲတရင်လေး NPDF မှသတင်းထုတ်ပြန်ပါတယ်ဒီတက်ခိုက်မှုကိုနထိုးကြီး People Defense Force မြင်းစံခဲအမှတ်410နဲ့အတူမြင်းစံ District Drone Strike တို့ကပူးပေါင်းလှုံ့ဆော်ခဲ့တယ်လို့ဖော်ပြထားပါတယ်အလားတူနွေမာလာ24ရက်နေ့မနက်10နာရီဝန်းကျင်မှာထွေဦးရုံးကို Shadow War နည်းပညာဖြင့် Fixed Wing ဘုံဒီလေးလုံးကျဲချတိုက်ခတ်ခဲ့ရမှာတဦးထိခဲ့တယ်ရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာအခုဆက်လက်ပြီးဝိုင်းမော်မြို့နယ်ဝါရှောင်ရွာဆယ်မြောင်းဦးစီးယုံကိုစစ်ကောင်စီတပ်ကပုံကျစ်တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။နိုဝင်ဘာလ26ရက်နေ့မိုးလယ်3နာရီခန့်မှာဝိုင်းမော်မြို့နယ်ဝါရှောင်ကျေးရွာရှိဆယ်မြောင်းဦးစီးထဏာယုံကိုစစ်ကောင်စီတပ်ကလေကြောင်းမှပုံကျစ်တက်ခတ်ခဲ့တဲ့အတွက်အဆောက်အဦပျက်စီးသွားကြောင်းဒေသသတင်းတွေကသိရပါတယ်စစ်ကောင်စီတပ်ရဲ့ drone တစ်စင်းနဲ့ကြက်တိုက်လေတစ်စင်းတို့ကပုံနှလုံးကျဲချတိုက်ခိုက်ခဲ့တယ်လို့သိရပါတယ်လေကြောင်းတက်ခဲမှုကြောင့်ဆယ်မျိုးဦးစီးဌာနရှင်းလင်းဆောင်ကမျက်နှာကျက်နဲ့ခေါင်းမိုးတွေထိခိုက်ပျက်စီးခဲ့ပါတယ်လွေမလာ24ရက်နေ့ကလည်းဝါချောင်ကျေးရွာအုပ်စုနန်းဝါရွာကိုလေကြောင်းတက်ခဲမှုကြောင့်နေအိမ်သုံးလုံးပျက်စီးခဲ့ပြီးပြည်သူတဦးထိခိုက်ခဲ့ပါတယ်ခင်ဗျာအခုတကအင်းဝိုင်းမှာစစ်ကောင်စီလက်နက်ကြီးကြောင့်တန်ကားတစ်ပါးပြန်လည်တော်မူပြီးပြည်သူ2ဦးထဏ်ရရဲဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်း DNLA တပ်မဟာ2ထိန်းချုပ်နယ်မြေနောင်ချုံမြို့နယ်အင်းဝိုင်းကျေးရွာမှာစစ်ကောင်စီရဲ့လက်နက်ကြီးကြောင့်တန်ကားတစ်ပါးပြန်လည်တော်မူပြီးပြည်သူ2ဦးထဏ်ရရရှိခဲ့တယ်လို့ DNLA ကထုတ်ပြန်ထားပါတယ်။နိုဝင်ဘာလ24ရက်နေ့ည8နာရီချိန်မှာအင်းဝိုင်းကျေးရွာကိုစစ်ကောင်စီတပ်ကလက်နက်ကြီးနှလုံးပစ်ခတ်တိုက်ခိုက်ခဲ့တာပါ။ဒီလက်နက်ကြီးကြီးထိမှန်ခဲ့တာကြောင့်တန်ကားတစ်ပါးပြန်လည်တော်မူခဲ့ပြီးပြည်သူ2ဦးထိခဲ့တယ်ရရှိခဲ့တယ်လို့ဆိုပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ1ရက်နေ့ကနေ25ရက်နေ့အတွင်းစစ်ကောင်စီတပ်ရဲ့လေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်နောင်ချုံမြို့နယ်မှာဒေသခံပြည်သူ18ဦးသေဆုံးခဲ့ပြီး34ဦးဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာအခုဆက်လက်ပြီးတော့ကလေးမျိုးလက်ပံချောင်းရွာကိုစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်ကလေးတူအပါဝင်အရက်သားပြည်သူ၄ဦးသေဆုံးဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။နွေမာလာ26ရက်နေ့မနက်ပိုင်းမှာကလေးမျိုးမှစေမံခန့်ကွာဝေးပြီးချင်းလူမျိုးများနေထိုင်တဲ့လက်ပံချောင်းကြီးရွာကိုကလေးမျိုးပေါ်စစ်ကောင်စီတပ်ဖွဲ့တွေကမြေပြင်တိုက်ပွဲဖြစ်ပွားခြင်းမရှိဘဲလက်နက်ကြီးနဲ့အဆက်မပြတ်ပစ်ခတ်မှုကြောင့်ကလေးတူအပါဝင်အရသာ၄ဦးသေဆုံးခဲ့တယ်လို့ဒေသတွင်းသတင်းတွေမှာဖော်ပြထားပါတယ်။စစ်ကောင်စီတပ်ရဲ့လက်နက်ကြီးကြောင့်လက်ပံကြောင်းရွာကအသက်16နှစ်အရွယ်ကလေးတဦး၊အသက်25နှစ်အရွယ်မျိုးသမီးတဦးနဲ့အသက်54နှစ်အရွယ်မျိုးသမီးတဦး၊အသက်65နှစ်အရွယ်မျိုးသားတဦးစုစုပေါင်း၄ဦးသေဆုံးခဲ့တယ်လို့သိရပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကလည်းစစ်ကောင်စီကပစ်ခတ်တဲ့လက်နက်ကြီးကြောင့်လက်ပံကြောင်းကြီးရွာကအသက်29နှစ်အရွယ်ကိုဝန်ရှစ်လလွဲထားတဲ့မျိုးသမီးတဦးဦးကောင်းမှပြင်းထန်တဲ့ရရှိခဲ့ပြီးကလေးမျိုးပြည်သူစေုံကိုပို့ဆောင်ပြီးဗိုက်ထဲကကလေးကိုအရေးပေါ်ခွဲစိတ်ခဲ့ပေမဲ့ကလေးငယ်ဟာနောက်တနေ့မှကွယ်လွန်ခဲ့ရတာမိခင်ပြည်သူဟာလည်းနိုဝင်ဘာလ25ရက်နေ့ကထပ်မံကွယ်လွန်ခဲ့ပါလေခင်ဗျာအခုတကမင်းမှုခရိုင်အခြေခံရှေးဦးသူနာပြုစုနီတနန်းစင်မွေကျင်းပတဲ့တဲ့ရင်ကိုတင်ဆက်ပေးမှာဖြစ်ပါတယ်မ မကွေးတိုင်းမင်းမှုခရိုင်အခြေခံရှေးဦးသူနာပြုစုနေတနက်အပတ်စဉ်တင်မြင့်ဆောင်2024တနက်စင်ပွဲကိုကျင်းပပြုလုပ်ခဲ့တယ်လို့သိရပါတယ်။မင်းမှုခရိုင်ရှိတိုင်းရင်းများကရွေးချယ်ထားတဲ့ရဲဘော်တွေတက်ရောက်ခဲ့တဲ့အဲ့ဒီစေတနံကိုနွေမာလာ22ရက်နေ့ကကျင်းပခဲ့တယ်လို့ဆိုပါတယ်။ဒီစေတနံကိုရှေးနေစစ်မင်းနာမှာတောင်ဝထမ်းဆောင်နိုင်တဲ့စေတပ်သားများဖြစ်လာစေဖို့နဲ့စီရေးအရှိန်မြင့်လာနေတဲ့မင်းမှုခရိုင်အတွဲပြည်သူတွေကိုကျန်းမာရေးဆောင်ရှောက်မှုပေးနိုင်ရန်လေ့ကျင့်သင်ကြားပေးခဲ့တာဖြစ်ပြီးရှေးနေဒေသများမှာရောက်ရှိတောင်ဝထမ်းဆောင်နေကြပြီလို့ဖော်ပြထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးနိုင်ငံတကာမြို့သူမြို့သားအပေါ်အကြမ်းဖက်မှုပပျောက်ရင်းနဲ့အခမ်းအနား DNL ကျင်းပပြုလုပ်တဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။တောင်အောင်ပြည်တမဟာသုံးနယ်မြေတနေရာမှာ PSLF DNL အမျိုးသမီးစစ်တီတော်ကော်မတီများကနိုင်ငံတကာမြို့သူမြို့သားအပေါ်အကြမ်းဖက်မှုပပျောက်ရင်းနဲ့အခမ်းအနားကိုနိုဝင်ဘာလ25ရက်နေ့မနက်10:00နာရီချိန်ကမွန်လယ်ပိုင်း 12:45 မိနစ်အချိန်ထိပြုလုပ်ခဲ့ကြောင်း DNL ကသတင်းထုတ်ပြန်ပါတယ်။အခမ်းအနားပြုလုပ်ရခြင်းရဲ့ရည်ရွယ်ချက်ကတော့၁နိုင်ငံတကာမြို့သူမြို့သားအပေါ်အကြမ်းဖက်မှုပပျောက်ရင်းနဲ့သိရှိစေရန်၂မိဘပြည်သူများနိုင်ငံတကာမြို့သူများပေါ်အကြမ်းဖက်မှုပပျောက်ရင်းနဲ့လုပ်ငန်းစဉ်တွေကိုသိရှိစေရန်နဲ့ဝိုင်းဝန်းကူညီဆောင်ရှောက်စေရန်၃အမျိုးသမီးအရေးများပူးပေါင်းပါဝင်ဆောင်ရွက်စေရန်၄တောင်ဒေသတွင်းအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်စေရန်တို့ဖြစ်တယ်လို့ဖော်ပြထားပါတယ်။နိုင်ငံတကာအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရင်းနဲ့ခန္ဓာများကို PSLF DNL အမျိုးသမီးစစ်တီတော်ကော်မတီများမှဦးဆောင်ကျင်းပပြုလုပ်ခဲ့ပြီးဒေသခံတိုင်းရင်းသားများဖြစ်ကြတဲ့လီစု၊ကချင်း၊ရှမ်းတောင်လူမျိုးအပါအဝင်စုစုပေါင်းလူဦးရေ200ကျော်တက်ရောက်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မင်းသီးဟန်းမင်းစစ်သွေးနဲ့ Car Share ကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ။
ရေဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်ပေးနေပါတယ်။အခုဆက်လက်ပြီးနောက်ဆုံးရပြည်တွင်းသတင်းများကိုတော့ຫນွေဦးမိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင
်။မင်္ဂလာပါတောရရှင်များရှင်။အခုချိန်ကစပြီးရေဒီယိုအန်ယူဂျီရဲ့မနက်ခင်းပြည်တွင်းသတင်းများကိုတင်ပြပေးပါမယ်။ကျွန်မကတော့ຫນွေဦးမိုင်ဖြစ်ပါတယ်ရှင်။ပြည်တွင်းမှာအင်အားတွေလာစုဖို့နိုင်ငံပြင်ပကိုရောက်ရှိနေကြတဲ့အစိုးရအဖွဲ့ဝင်များကိုယာယီသမရအလေးနဲ့ထားတိုက်တွန်းတဲ့သတင်းကိုပထမဆုံးတင်ပြပေးသွားပါမယ်။ပြည်တွင်းမှာအင်အားတွေလာစုဖို့နိုင်ငံပြင်ပကိုရောက်ရှိနေကြတဲ့အစိုးရအဖွဲ့ဝင်များကိုယာယီသမရဒူဝါလက်ရှိလာကလွန်ပါလ26ရက်ကျင်းပတဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့28မြင်းဆောင်2024အစိုးရအဖွဲ့အစည်းအဝေးမှာအလေးနဲ့ထားတိုက်တွန်းဆိုလိုက်ပါတယ်။ကျွန်တော်တို့ NUG အစိုးရကအဝေးရောက်အစိုးရဖြစ်လို့မရပါဘူးလက်တွေ့ကြကြမြေပြင်မှာအင်အားတည်ဆောက်ရမှာဖြစ်ပါတယ်ကျွန်တော်အနေနဲ့လေးလေးနက်နက်တိုက်တွန်းချင်တာကတော့ကျွန်တော်တို့အစိုးရအဖွဲ့ဝင်တွေအားလုံးအင်အားတွေကိုပြည်တွင်းမှာလာစုကြဖို့လက်တွေ့ကြကြလုံလထုတ်စီချင်ပါတယ်နိုင်ငံတကာအတိုင်းအဝန်အတွက်အချိန်ယူသင့်တယ်လို့ယူပြီးပြီလို့လည်းပြောနိုင်တယ်လို့အချိန်ပေးသင့်တာထက်ပိုပြီးပေးခဲ့ပြီးပြီလို့လည်းပြောနိုင်ပါတယ်ဒါကြောင့်မြေပြင်အင်အားကိုစုစည်းဖို့အတွက်ပြည်တွင်းမှာအင်အားတွေလာစုဖို့နိုင်ငံပြင်ပကိုရောက်ရှိနေကြတဲ့အစိုးရအဖွဲ့ဝင်များကိုအလေးနဲ့ထားတိုက်တွန်းချင်ပါတယ်ပြတ်နေတဲ့အလင်းတွေကိုမှန်ပြီလို့နဲ့စုစုံပြီးမိတောက်တစ်ခုအစထပ်ပြိုးကြဖို့လဲတိုက်တွန်းလိုပါတယ်လို့ယာယီသမရဒူဝါလက်ရှိလာကဆိုပါတယ်ဒါအပြင်အပြောင်းလဲတွေဟာတိုင်းပြည်နဲ့လူထုအတွက်ကောင်းတဲ့အပြောင်းလဲတွေဖြစ်ဖို့အားလုံးဝိုင်းဝန်းရှေ့ကျူရမယ်လို့ယာယီသမရကဆိုပါတယ်ရှင်ဆလပီ2025ဟာတော်လှန်ရေးအတွက်တကယ့်ကိုအလှည့်ပြောင်းလဲဖြစ်လာမယ့်နှစ်ဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးချုပ်ဆိုတဲ့သတင်းကိုတင်ပြပါမယ်။2025ဟာတော်လှန်ရေးအတွက်တကယ့်ကိုအလှည့်ပြောင်းဖြစ်လာမယ့်နှစ်ဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးချုပ်မောင်ဝင်းခိုင်တန်းကနိုဝင်ဘာ26ရက်အမျိုးသားညီညွတ်ရေးအစိုးရ28မြင်းဆောင်2024အစည်းအဝေးမှာဆိုပါတယ်စည်ရေးကဏ္ဍဖက်အားစိုက်နေကြသလိုနိုင်ငံရေး process ဘက်မှာလည်းခက်စိတ်စိတ်ဆွေးနွေးလာကြတာဥစားပေးလာကြတာတွေ့ရတာမို့ကျွန်တော်တို့အစိုးရအနေနဲ့တော့မိမိတို့အစိုးရရဲ့မူလတာဝန်တွေစည်ရေးဆိုင်ရာလှုပ်ရှားမှုတွေပြင်တော်လှန်ရေးအရွတ်အတွက်နိုင်ငံရေးဆိုင်ရာဆွေးနွေးကြတဲ့ကဏ္ဍတွေနဲ့ညှိနှိုင်းမှုလှုပ်ဆောင်ကြရမယ့်ကဏ္ဍတွေအတွက်လည်းအပြိုင်အားထည့်လှုပ်ဆောင်ကြရမယ့်အချိန်ဖြစ်ပါတယ်2025ဟာကျွန်တော်တို့တော်လှန်ရေးအတွက်တကယ့်ကိုအလှည့်ပြောင်းလဲဖြစ်လာမယ့်နှစ်ဖြစ်ပါတယ်ဒီအတွက်ဝန်ကြီးများအားလုံးတော်လှန်ရေးအရွတ်အတွက်ထိရောက်မှုရှိစေမယ့်လုပ်ငန်းဆောင်တာများကိုအစားပေးလှုပ်ဆောင်ကြဖို့ထပ်မံတိုက်တွန်းပြောကြားလိုပါတယ်လို့ဝန်ကြီးချုပ်ကဆိုပါတယ်အဆိုပါစည်းဝေးမှာပြည်ငိုင်းဝန်ကြီးဌာနကမြေပြင်ကွင်းစင်းခရီးစဉ်တင်ပြတာအမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနကအမျိုးသားညီညွတ်ရေးအစိုးရgender တန်းတူညီမျှမှုမူဝါဒတင်ပြလာတွေကိုဆွေးနွေးခဲ့ကြပါတယ်။အဲဒီနောက်ပြည်ထောင်စုဝန်ကြီးချုပ်ကတင်ပြလာတာတွေကိုပြန်လည်ရှင်းလင်းဆွေးနွေးပြီးယာယီသမရကညီကုန်းချုပ်အမှားစကားပြောကြားကအစည်းအဝေးကိုရုပ်သိမ်းခဲ့ပါတယ်ရှင်။ အမျိုးသမီးများနဲ့မိန်းကလေးငယ်များအပေါ်ချမ်းဖတ်မှုရပ်တန့်ရေးအတွက်ကြိုးပမ်းဆောင်ရွက်မှုများတွင်မြန်မာနိုင်ငံအားချန့်လှန့်မထားစေလိုကြောင်းတန်မတ်ကျူးကျော်မုံထုံပြောကြားတဲ့သတင်းကိုဆက်လက်တင်ပြပါမယ်။အမျိုးသမီးများနဲ့မိန်းကလေးငယ်များအပေါ်ချမ်းဖတ်မှုရပ်တန့်ရေးအတွက်ကြိုးပမ်းဆောင်ရွက်မှုများတွင်မြန်မာနိုင်ငံအားချန့်လှန့်မထားစေလိုကြောင်းအမျိုးသမီးများအပေါ်ချမ်းဖတ်မှုတိုက်ဖြတ်ရေးဆိုင်ရာအပြည်ပြည်ဆိုင်ရာနှင့်25နှစ်မြောက်အထိတ်မှတ်အတွက်မျက်နာဆောင်ရေးအစည်းအဝေး၌ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကပြောပါရဲမိမိတို့မြန်မာနိုင်ငံ၌2021ခုနှစ်ဖေဖော်ဝါရီလမှစတင်ဖြစ်ပေါ်ခဲ့သည့်မတရားစစ်အာဏာသိမ်းမှုတစ်လျှောက်တွင်စစ်အုပ်စုနှင့်၎င်းတို့နှင့်ဆက်နွယ်နေသည့်အဖွဲ့အစည်းများကအမျိုးသမီးများမိန်းကလေးငယ်များအပေါ်အကြမ်းဖက်မှုများတိုးချဲ့၍ကျူးလွန်လှည့်ရှိခြင်းကအမျိုးသမီးများနှင့်မိန်းကလေးငယ်များအပေါ်အကြမ်းဖက်မှုများမြင့်တက်နေခြင်းအတွက်အထင်ရှားဆုံးတာရကတစ်ခုပင်ဖြစ်ကြောင်းအဆိုပါမတရားစစ်အာဏာသိမ်းမှုသည်အမျိုးသမီးများနှင့်မိန်းကလေးငယ်များ၏ခွင့်ရင်းအားမြင့်တင်ကာကွယ်ရေးအတွက်စုံယုံမှုများကိုတိုးပွားစေရုံသာမက၎င်းတို့အပေါ်ကျူးလွန်သည့်အကြမ်းဖက်မှုများကိုတာလွန်ဆိုးရွားစေပြီးကြားမှာတန်းတူညီမျှမှုရှိရေးကိုလည်းပြည့်ယွန်းစေကြောင်းနိုင်ငံတကာတိုက်ဝန်အနေဖြင့်အမျိုးသမီးများနဲ့မိန်းကလေးငယ်များအပေါ်အကြမ်းဖက်မှုရပ်တန့်ရေးအတွက်ကြိုးပမ်းဆောင်ရွက်မှုများတွင်မြန်မာနိုင်ငံအားချလှမ်းမထားစေလိုကြောင်းတာမတ်ကြီးကပြောပါရဲဒါအပြင်အမျိုးသားညီငယ်ရေးအစိုးရအနေဖြင့်အမျိုးသမီးများနဲ့မိန်းကလေးငယ်များအပေါ်အကြမ်းဖက်မှုရပ်တန့်ရေးအတွက်ကြိုးပမ်းဆောင်ရွက်မှုအနေဖြင့်16ရက်အကြာလှုပ်ရှားမှုစီယုံလှုပ်ဆောင်မှုအစီအစဉ်ကိုစတင်လှုပ်ဆောင်နေရှိရလို့ပြောပါရဲရှင်မြန်မာနိုင်ငံတွင်အိမ်ထောင်ရှိအမျိုးသမီး9ဦးလျှင်တဦးသည်၎င်းတို့၏ယင်းဤသောလက်တွဲဖော်များအကြမ်းဖက်မှုများကိုကြုံတွေ့ဖူးကြောင်း WHO ထုတ်ပြန်တဲ့သတင်းကိုနောက်ထပ်တင်ပြပါမယ်မြန်မာနိုင်ငံတွင်အိမ်ထောင်ရှိအမျိုးသမီး9ဦးလျှင်တဦးသည်၎င်းတို့၏ယင်းဤသောလက်တွဲဖော်များ၏အကြမ်းဖက်မှုများကိုကြုံတွေ့ဖူးကြောင်း WHO ထုတ်ပြန်လိုက်ပါတယ်ကဘာပေါ်ရှိအမျိုးသမီး3ဦးလျှင်2ဦးသည်ရုပ်ပိုင်းဆိုင်ရာနှင့်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုများခံစားနေရပါတယ်။အများစုမှာသူတို့၏အနီးဆက်ဆုံးခင်ပွန်းချစ်သူများထံမှဖြစ်ပါတယ်။မြန်မာနိုင်ငံတွင်လည်းအိမ်ထောင်ရှိအမျိုးသမီး5ဦးလျှင်အနည်းဆုံး2ဦးသည်၎င်းတို့၏ယင်းနှီးသောလက်တွဲဖော်များ၏ရုပ်ပိုင်းဆိုင်ရာလိင်ပိုင်းဆိုင်ရာသို့မဟုတ်စိတ်ပိုင်းဆိုင်ရာအကြမ်းဖက်မှုများကိုဘဝသက်တမ်းတစ်လျှောက်တွင်ကြုံတွေ့ခဲ့ရဖူးပါတယ်လို့ဖော်ပြပါတယ်။ယခုနှစ်2024ခုနှစ်၏ကြမရေးရအခြေပြုအကြမ်းဖက်ဆန့်ကျင်ရေး16ရက်တာလှုပ်ရှားမှုအတွက်စောင့်ပုံမှာအကြောင်းပြချက်မရှိအမျိုးသမီးနဲ့မိန်းကလေးများအပေါ်အကြမ်းဖက်မှုများအဆုံးသတ်ဖို့အားလုံးပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်။အမျိုးသမီးများနဲ့မိန်းကလေးများအပေါ်အကြမ်းဖက်မှုသည်ကြိုတင်ကာကွယ်နိုင်သောအရာဖြစ်ပါတယ်။ယင်းတို့အားအဆုံးသတ်နိုင်ရန်ကျွန်တော်တို့အားလုံးတွင်တာဝန်ရှိရလို့ဖော်ပြထားပါတယ်ရှင်။ရေးပြရေးစခန်းမှအမျိုးသမီး PDF 2ဦးအပါ5ဦးအချုပ်ဖောက်ထွက်ပြေးလွတ်မြောက်လာတဲ့တရင်ကိုဆက်လက်တင်ပြပါမယ်။နိုမာလ25ရက်မနေ့2နာရီခန့်တွင်ရေးပြရဲစခန်းထဲမှဖမ်းဆီးခံထားရတဲ့ပခုတ်ကိုခရံအမှတ်16တပ်ရင်းမှတပ်ဖွဲ့ဝင်3ဦးနဲ့ LPDF အဖွဲ့တစ်ခုမှအမျိုးသမီးတပ်ဖွဲ့ဝင်2ဦးအပါဝင်2ဦးစုစုပေါင်း5ဦးတို့ထွက်ပြေးလာခဲ့ပြီးမနေ့6နာရီခန့်တွင်ဒေသခံကာကွယ်တပ်ဖွဲ့ဝင်တွေစီရောက်ရှိလာခဲ့ကြတယ်လို့ပခုတ်ကိုခရံအမှတ်16 PDF တပ်ရင်းစီကသိရပါတယ်။စစ်ကောင်စီကင်းပေါ်ချိန်တွင်အမိုးနဲ့တန်တိုင်းကြောက်ကိုဖောက်ထွက်လာပြီးလက်ထိတ်တွေလည်းဖြုတ်လာနိုင်ကလက်ရှိတွင်လုံခြုံစိတ်ချရတဲ့နေရာကိုရောက်ရှိနေပြီလို့သိရပါတယ်။အဆိုပါတပ်ဖွဲ့ဝင်တွေကိုရေးပြရေးစခန့်အတွင်းအချုပ်ခန်းထဲမှာဖမ်းဆီးထားစဉ်နေ့တိုင်းလက်ထိတ်ခတ်ထားပြီးထမင်းစားချိန်နဲ့ရေချိုးချိန်တွင်သာဖြုတ်ပေးလျက်ရှိရလို့သိရပါတယ်။အခုလိုထွက်ပြေးနိုင်ဖို့အတွက်လက်နဲ့ချီကျန်းစီစ조사ခဲ့ကြပြီးရဲအဖွဲ့ဝင်တွေရဲ့လှုပ်ရှားမှုကိုလည်းနေ့စဉ်စောင့်ကြည့်ခဲ့ကြရတယ်လို့သိရပါတယ်။ပခုတ်ကိုခရအမှတ်16တပ်ရင်းမှတပ်ဖွဲ့ဝင်3ဦးသည့်ဩဂုတ်လ8ရက်ကအလုပ်ကိစ္စနှင့်ဆိုင်ကယ်တစ်စီးကို3ဦးစီးသွားချိန်ရေးပြရဲစခန်းစစ်ဆေးရေးဂိတ်အနီးဖမ်းဆီးခံရက LPDF အဖွဲ့တစ်ခုမှတပ်ဖွဲ့ဝင်နှင့်ရဲမေကတော့မေလဝင်းကျင်ကရေးပြရဲစခန်းရှိစစ်ဆေးရေးဂိတ်မှာဖမ်းဆီးခံခဲ့ရတယ်လို့သိရပါတယ်။ရေးပြရဲစခန်းကနေထွက်ပြေးလွတ်မြောက်သွားတဲ့ PDF တွေကိုဖမ်းဆီးခဲ့ချိန်တွင်ရှင်းလင်းတက်ဖြတ်တင်ကြောင်းပောက်ကိုတော့ပြောဆိုထားတဲ့အတန်ဖိုင်လဲလူမှုကွန်ရက်မှာပြန့်နှံ့နေပါတယ်ရှင်ဆလပီမြောင်းနေအတွင်းမှသွာလာရန်ခက်ခဲနေသောတရားတစ်စင်းကိုတော်လိုင်းရဲဘော်များပြင်ဆင်တဲ့သတင်းကိုတင်ပြပါမယ်မြောင်းနေအတွင်းမှသွာလာရန်ခက်ခဲနေသောတရားတစ်စင်းကိုတော်လိုင်းရဲဘော်များပြင်ဆင်ခဲ့လို့နော်မာလာ26ရက်မှာကိုຫນွေဦးမြောင်း PDF ကအသိပေးဆိုပါတယ်ကျွန်တော်တို့ညီနောင်တွေစုပေါင်းပြီးမြောင်းနဲ့အတွင်းမှသွာလာရန်ခက်ခဲနေသောတရားတစင်ပြင်ဆင်ရမှာပြည်သူအကျိုးပြုဖြင့်လှူအားဒနာသွားရောက်ကူညီခဲ့ကြပါတယ်။ငွေအားဖြင့်ကူညီပေးကြပါသောအလှူရှင်တွေကိုလည်းကျေးဇူးတင်ပါတယ်။ အလှရှင်တွေလှူလို့ရလှူနိုင်ရန်နဲ့စစ်ရင်မရှိခိုက်ပြီးသူအကျိုးပြုလို့အာဒနာများပေးနိုင်ရန်ကြားခံဆောင်ရွက်ပေးသူတွေကိုလည်းကျေးဇူးတင်ပါတယ်လို့ဆိုပါတယ်။နေမြချင်းမတူအဖွဲ့ချင်းမတူကြပေးမဲ့ဘုံရန်သူတူနေကြတဲ့ကျွန်တော်တို့တွေပုံမစုစည်းမရမယ်ဆိုတဲ့ခံယူချက်တွေနဲ့တသွေးတသားတွေဖြစ်လာကြတဲ့ရဲဘော်တွေကိုကြည့်ပြီးလဲအားတက်ကုံယူမိပါတယ်လို့လည်းကိုနွေဦးကဆိုပါတယ်ရှင်။ယောရီအတွက်ရိုက်ကူးတင်ဆက်ထားတဲ့ Fight Delta Fight ရုပ်ရှင်ဒီဇင်ဘာ၁ရက်နေ့မှာစင်ကာပူနိုင်ငံ Carnival ရုပ်ရှင်ရုံတွင်ပြသမယ်တတိယနောက်ဆုံးတင်ပြပါမယ်။တော်လှန်ရေးအတွက်စူးစမ်းနေကြတဲ့ EOR ရဲဘော်များအတွက်ထုတ်လုပ်တင်ဆက်ထားတဲ့တော်လှန်ရေးရုပ်ရှင်ဇာတ်ကားဖြစ်ပြီးဒီဇင်ဘာ၁ရက်နေ့မှာစင်ကာပူနိုင်ငံ Carnival ရုပ်ရှင်ရုံမှလည်းပြသမှာဖြစ်တယ်လို့ Fight Delta Fight မှဖော်ပြထားပါတယ်။လူငယ်တွေအားလုံးရဲ့ဖန်တီးမှုတွေတော်လှန်လူစိတ်တွေနဲ့ပါဝင်ပုံဖော်ကြထားဇာတ်ကားဖြစ်လို့ဒီတစ်ချိန်မှာတော့ပြည်သူတွေရဲ့ချစ်ချင်းတွေအပြည့်အဝရရှိမယ်လို့မျှော်လင့်ထားပါတယ်လို့ဆိုထားပါတယ်။စင်ကာပူမှာအထူးဧည့်သည်တော်များကိုလည်းဖိတ်ကြားထားတာဖြစ်တဲ့အတွက်စောင့်မျှော်ကြည့်ပေးကြဖို့လည်းတိုက်တွန်းထားပါတယ်။မြန်မာစံတော်ချိန်ည9နာရီမှာ Winwin Entertainment Page Today Channel နဲ့အခြားသော Media Page များမှာ Movie Talk Show ကိုထုတ်လွှင့်တင်ဆက်သွားမှာဖြစ်တယ်လို့သိရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းထောက်မင်းတီဟန်မင်းစစ်သွဲနဲ့ခတ်ရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ရေဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော်လန်ရေးကြပြတပုတ်ကိုနားဆင်ရမှာဖြစ်ပါတယ်။မောင်စွမ်းကြီးရေးသားထားတဲ့ဒီသမီးနဲ့ဒီခရီးလို့အမည်ရတဲ့တော်လန်ရေးကြပြကိုလွတ်လပ်နေဦးကခန်းစားရွတ်ဖတ်ထားပါတယ်ရှင်
။ဒီသမီးနဲ့ဒီခရီးအောင်ဆန်းအောင်ဆန်းနဲ့အောင်ဆန်းဆိုတာဆန်းတဲ့လူမဟုတ်ပါ။တခင်အောင်ဆန်းဆိုတာတခင်မှန်းကြီးရဲ့တပည့်မို့တပည့်ကောင်းပြီစွာဆရာကောင်းတပြည့်ပန်းကောင်းပန်လို့မှန်ကန်ရဲရင်ပွင့်လင်းတည်ကြည်တပည့်ကောင်းလှတည်ပါပြီလူရိုးရိုးမို့ရှုတိုးတိုးနဲ့နေလာနေမယ်လူဖြောက်ဖြောက်မို့စူအောင်းအောင်းနဲ့ပြောလာပြောမယ်အိုးဝေနဲ့အောင်ဆန်းကတော့မခွဲတမ်းတွဲလန်းဖြောက်ခဲ့တယ်အောင်ဆန်းအိုးဝေအိုးဝေဟာအောင်ဆန်းပါပဲအောင်ဆန်းနဲ့အောင်ကျော်ကိုနောင်တော့နောင်တော်တွေလို့ညီတော့ညီတော်တွေကကြီးမြော်ကထားခဲ့ကြတယ်ဒီလိုကြီးမြော်တဲ့ညီတော်တွေရဲ့ခေါ်တန်ဟာတော်လှန်ရေးရဲ့တေးကဗျာဂါထာရဲစေးရဲသွေးနေစေခဲ့ပါလေအောင်ဆန်းခင်မှာလူဖြစ်လာကြလို့ငါတို့တွေအောင်ဆန်းအမွေခံအောင်ဆန်းအောင်လံမှန့်အောင်တန်မြင့်တာလဲအိုးဝေအောင်မြေလှမ်းမှာလဲအိုးဝေအိုးဝေရဲ့လမ်းအောင်ဆန်းရဲ့လမ်းဟာကြမ်းမယ်ပန်းမယ်နွမ်းမယ်စခန်းကျဲတမို့အလှမလွယ်ပေမဲ့မှန်းရွယ်တဲ့ပန်းတိုင်ကိုလှမ်းကင်ခဲ့တာအသေးချာမဟုတ်လားလမ်းမှန်ကိုလူမှန်တွေပဲရွေးကြတယ်လူမှန်တွေသာလမ်းမှန်သိသိရင်သိတဲ့အတိုင်းမဆိုင်မဆုပ်ထုတ်ချောက်ပန်းတိုင်မယိုင်မဖီခိုင်ခိုင်ကြည်ကြည်ဇာနီထုံးကိုနှလုံးမူခဲ့ကြတယ်တော်လန်ရေးနဲ့လွတ်လပ်ရေးဟာဆန်းပေတဲ့အမွေပါဆန်းရဲ့စနီးဟာကြည်ပါဒေါခင်ကြီးတဲ့ကြည်ဟာတီလဲတီနီလဲနီခဲ့ပါလေဆန်းရဲ့ခရီးကကြမ်းတဲ့ခရီးမို့လမ်းခရီးကြောင်းမှာပန်းထီမဆောင်ခဲ့ရပါဘူးဆန်းဟာစုရဲ့အဖေကြည်ဟာစုရဲ့အမေပါစုရဲ့အဖေစုရဲ့အမေကတစ္ဆာမြေမှာမေတ္တာရည်ဖြန်းပန်းလှသမီးတတ္တိသီးကိုကြီးရင်ချိုမြရှွန်းရှွန်းပလို့လှစီခဲ့အမွေမွန်တွေချမ်းဆွေမွန်တွေရစီခဲ့တယ်ဒီသမီးကမပြီးတဲ့ခရီးမနီးတဲ့ခရီးကိုအပြီးတိုင်အောင်ဥဆောင်လိမ့်မယ်ညီညွတ်ရေးဟာလွတ်လပ်ရေးပါလွတ်လပ်ရေးဟာငြင်းချမ်းရေးပါညီညွတ်မှပြည်လွတ်လိမ့်မယ်ညီညာမှပြည်သားလိမ့်မယ်စုညွန်တဲ့လမ်းဆန်းပေးတဲ့တတိသမာဓိနဲ့တက်မှညီညာခြိတက်ပါစို့ရဲဘော်တို့ရဲသွေးပြမုတ်ချညီကြစို့မောင်စွမ်းကြီ
း ရေဒီယိုအန်ယူဂျီဝနာဆင်နေကြတဲ့မိဘပြည်သူများရှင်ဒီကနေ့ရဲ့မနက်ခင်းနောက်ဆုံးအစီအစဉ်အနေနဲ့တော်လရင်တက္ကီတာတပုတ်ကိုနားဆင်ရမှာဖြစ်ပါတယ် IMB ကနေရေးသားထုတ်လုပ်ထားတဲ့အာသစ်သချင်းလို့အမည်ရပါတယ်ရှင်နားဆင်ကြည့်ပါရှင်
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။ မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.89 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်မြန်မာနိုင်ငံရဲ့အစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်